ုပ်ပုံသုံးပေတရုသည်လူများအားတရားဟောခြင်းယေရှုနောက်လိုက်တပည့်တော်များသည်ယေရုရှလင်မြို့ထဲ၌နေခဲ့ကြပါသည်ထိုကာလ၌ကမ္ဘာပေါ်ရှိတိုင်းပြည်အသီးသီးမှလူများစွာတို့သည်ယေရုရှလင်မြို့သို့ရောက်ရှိလာခဲ့ကြပါသည်ယေရှုတပည့်တော်များသည်ဖျားသခင်၏ဝိညာဉ်တော်ကိုရရှိခံစားကြတဲ့အတွေ့သူတို့ဟောပြောချက်များကိုလူတိုင်းကမိမိဘာသာစကားဖြင့်ကြားခဲ့ကြရပါတယ်။တပည့်တော်များသည်သေလွန်၍ရှင်ပြန်ထမြောက်ခဲ့တဲ့ယေရှုအကြောင်းကိုဟောပြောခဲ့ကြပါတယ်။ပေတရုကထ၍သင်တို့မြင်တွေ့တဲ့အရာသည်တန်ရှင်သောဝိညာဉ်တော်ရဲ့စုကျေးဇူးဖြစ်တယ်။သင်တို့အပြစ်အတွေ့နောင်တရကြလော့။သင်တို့အပြစ်များဖြေလွတ်စေရန်ယေရှုခရစ်ရဲ့နာမတော်၌ဗတ္တိဇံမင်္ဂလာကိုလူတိုင်းခံကြလော့။ထို့သောပြုလျှင်သင်တို့အပြစ်များကိုဖျားသခင်ကခွင့်လွတ်မှာဖြစ်ပါတယ်။တန်ရှင်သောဝိညာဉ်တော်ရဲ့စုကျေးဇူးကိုလည်းရရှိခံစားကြရမှာဖြစ်တယ်လို့ဟောပြောခဲ့ကြပါတယ်။လူပေါင်းများစွာတို့ကပေတရုကိုယုံခဲ့ကြပါတယ်။အပြစ်မှဆေးကြောခြင်းအမှတ်သားအတွက်ရေ၌ဗတ္တိဇံကိုခံခဲ့ကြတယ်။ထို့သူတို့သည်တန်ရှင်သောဝိညာဉ်တော်ကိုရရှိကြကာယေရှုတွင်တင်ခဲ့တဲ့နန်းစဉ်ကိုလိုက်လျှောက်ခဲ့ကြပါတယ်။